Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်စက်တင်ဘာလ25ရက်ဗုဒ္ဓနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51တို့ကနေပြီးတော့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းမှုလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌကကြီးညာလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်ရခိုင်ပြည်နယ်တွင်းကပြည်ပခအရေးအမေရိကန်ကဒေါ်လာ128သန်းကျော်ထပ်မံထောက်ပံ့မှုကြီးညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းပါလေးတွေမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တန်တမန်တွေကုလသမဂ္ဂအထွေထွေညီလာခံအတွင်းပြီးသန့်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်
းတရုတ်ကတော့သူ့ကိုညီလိုက်ပေးတာတော့မဟုတ်ပဲတွေ့ဆုံပြီးတော့အမြင်ချင်းပြန်အောင်သူနေပေးတဲ့ဟာရှိတယ်နောက်တစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာပေါ့ကုညီပန်းပေါ်
ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တခါအမေရိကန်အောက်လွတ်တော်မှာတော့ Burma Act 2019ကိုအခုကျွန်တော်တို့အတန်လွှင့်ချိန်မတိုင်ခင်မှာပဲအမေရိကန်ရဲ့အောက်လွတ်တော်ကကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီဒါနဲ့အတူမြန်မာနိုင်ငံရဲ့အကျဉ်းသားတွေကုညီဆောင်ရှောက်ရေးဥပဒေမူကြမ်းအစုကလည်းအတည်ဖြစ်သွားပါပြီအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုလသမဂ္ဂထရီညီလာခံမှာပြောခဲ့တဲ့မိန့်ခွန်းမှာသူ့ရဲ့ကုန်သွယ်ရေးမျိုးသားရေးနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကာကွယ်သွားပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ့်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
လာမယ့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံရရေးအတွက်သမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားအစိုးရတရားရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်အပေါ်တရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုတရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်မှနန်စီပီလိုစီကကြေညာလိုက်ပါတယ်သမ္မတကိုတရားစွဲဆိုရေးအစီအစဉ်ကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်တွေများလာခဲ့ပြီးလွှတ်တော်တွင်မှအင်ကာနေတနေ့လုံးအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်လေးဆူဝေးခဲ့ချပြီးတဲ့နောက်မှာနန်စီပလိုစီကအခုလိုကြေညာသွားတာပါဒီကနေ့ဒီအချိန်ထိသမ္မတရဲ့လှုပ်ရက်တွေဟာအခြေခံဥပဒေကိုစိုးစိုးရွားရွားချိုးဖောက်မှုဖြစ်တယ်လို့ပလိုစီကပြောပါတယ်သမ္မတအနေနဲ့တာဝန်ယူတာဝန်ခံရပါမယ်ဘယ်သူမှဥပဒေအထက်မှာမရှိဘူးလို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရုရှားအရေးအစင်းခန်းစားကိုအရင်ခံပြီးသမ္မတဟာတရားရည်ကိုဟန်တာနှောက်ယှက်ခဲ့ပါတယ်ဆိုတော့အစောပိုင်းဆွဆဲချက်တွေနဲ့ပတ်သက်ပြီးသမ္မတကိုတရားစွဲဆိုနိုင်ရည်တရားဝင်စုံစမ်းစစ်ဆေးမှုစဖို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကလမ်းနဲ့ချီပြီးတော့လက်မခံပယ်ချထားတာဖြစ်ပါတယ်ဒါပေမဲ့လည်းယူကရိန်းရေနံကုမ္ပဏီတစ်ခုမှတာဖြစ်သူဟန်တာဘိုင်ဒင်ကလစာကောင်းတဲ့အလုပ်ရခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဒုတိယသမ္မတဟောင်းဒီမိုကရက်သမ္မတကိုယ်စားလှယ်ဟောင်းကိုယ်စားလှယ်လောင်းဂျိုးဘိုင်ဒင်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကိုမကြသေးခင်ကသမ္မတထရန့်ကတိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးပလိုစီအပေါ်ဖိအားပေးမှုတွေလည်းဒီအပိုင်းအတွင်ပိုပြီးပြင်းထန်ခဲ့ပါတယ်ဂျိုးဘိုင်ဒင်ကဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အလားအလာရှိပြီး2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိနေတာပါသမ္မတထရန့်ဘက်ကတော့ယူကရိန်းသမ္မတနဲ့ဇူလိုင်လအတွင်းဖုံးဆက်ပြောဆိုမှုစာသားအပြည့်အစုံကိုဗုဒ္ဓဟူးနေ့မှာထုတ်ပြန်မယ်လို့ပြောဆိုထားတာပါဒါပေမဲ့လည်းပီလိုစီနဲ့တခြားဒီမိုကရက်တွေကတော့သမ္မတထရန့်ပေါ်ဆွဆွဲချက်တွေကတယ်လီဖုန်းဆက်သွယ်ပြောဆိုမှုတည်းမဟုတ်ဘူးလို့ပြောပါတယ်ဇူလိုင်လအတွင်းယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုမတိုင်ခင်ရက်ပိုင်းအလိုမှာယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာတန်း400ကိုထိန်းချုပ်ထားဖို့ညွှန်ကြားခဲ့ကြောင်းသမ္မတထရန့်ကလည်းအတည်ပြုထားတာပါအမေရိကန်အထောက်ပံ့ကိုယူကရိန်းကအထူးလိုလားနေတာကိုသိရှိထားပြီးဘိုင်ဒင်ကိုစုံစမ်းစစ်ဆေးရေးဇယ်လင်စကီကိုသမ္မတထရန့်ကဖိအားပေးခဲ့သလားဆိုတာကိုဒီမိုကရက်တီကသိရှိလို့နေတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့ဗဲနိုင်ငံနဲ့အမှပရိပကဖြစ်ဖို့ကြိုးစားမှာမဟုတ်ပေမဲ့အမေရိကန်နိုင်ငံရဲ့အချိုးစည်းပွားကိုကာကွယ်ဖို့တော့လက်တုံနှေးနေမှာမဟုတ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကနယူးယောက်မြို့မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာပြောကြားလိုက်ပါတယ် သူသမ္မတအဖြစ်ရွေးကောက်ခံရပြီးတဲ့နောက် American Dollar 1.5 Trillion သုံးဆွဲပြီးပြန်လည်တိဆောက်ယူခဲ့တဲ့ American စစ်တပ်ဟာကမ္ဘာပေါ်မှာအင်အားအကြီးမားဆုံးဖြစ်ကြောင်းနဲ့အဲ့ဒီတိုက်အင်အားကိုဘယ်တော့မှအတုံးမပြုရဖို့လဲမျှော်လင့်မိကြောင်းပြောပါတယ်ဒါပြင်အားလုံးနဲ့ငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်ရေးနဲ့အပြန်အလှန်အကျိုးစီးပွားဖြစ်ထွန်းမှုကိုလိုလားကြောင်းဒါပေမဲ့လည်း American အကျိုးစီးပွားကိုကာကွယ်ဖို့အတွက်တော့ဘယ်တော့မှပြက်ကွက်မှာမဟုတ်ကြောင်းလည်းပြောပါရယ်သူမိန်ကုန်းပြောကြစင်မှာပဲသမ္မတ Trump မှာ Iran အစိုးရကိုကမ္ဘာငြိမ်းချမ်းရေးကိုချိန်ချောင်းမှုတစ်ခုဖြစ်ထောက်ပြခဲ့ပြီး Iran အစိုးရဟာပြည်တွင်းမှာနိုင်ငံသားတွေကိုဖိနှိပ်နေစင်မှာပဲပြပမှာလည်းအကြမ်းဖက်မှုနဲ့ပဋိပက္ခတွေဖြစ်အောင်မီးထိုးလှုံ့ဆော်နေကြောင်းဒီလိုအခြေအနေဆက်လက်ဖြစ်ပေါ်နေသည်ဖြင့် American ကချမှတ်ထားတဲ့အရေးယူပြစ်ဆွဲမှုတွေကိုရုတ်သိမ်းမှာမဟုတ်ပဲပိုလို့သာတင်းကျပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်စက်တင်ဘာ14ရက်နေ့ကဆော်ဒီရဲ့ရေနံလုပ်ငန်းနယ်မြေတချို့ကိုတိုက်ခိုက်မှုကိုအီရန်ကလုဆောင်ခဲ့တယ်လို့ American ကဆွဆွဲထားတဲ့ကြောင်း American နဲ့ Iran သမ္မတ2ဦးကုလသမဂ္ဂညီလာခံမှာတွေ့ဆုံဖို့မျှော်လင့်ချက်မေးမြန်းခဲ့ရပါတယ်ခင်ဗျာ
ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရေးမှာကဘာကြီးအနေနဲ့ရှုံးနိုင်နေပေမဲ့လို့လဲကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးရဲ့တက်ရောက်မှုတွေကိုပြင်ဆင်ဖို့အချိန်ရှိသေးတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကနှစ်ပတ်လည်ထွေထွေညီလာခံမှာပြောဆိုသွားပါတယ်။မကြုံစဘူးအပူချိန်တွေပြင်းထန်တဲ့မုန်တိုင်းတွေနဲ့ညင်းလို့မရနိုင်တဲ့လက်တွေအခြေအနေတွေကိုမြင်တွေ့နေရပြီလို့လည်းကုလအတွေ့အမှုချုပ်ဂူတာရက်စ်ကပြောပါတယ်။ကမ္ဘာကြီးအနေနဲ့ရုပ်ကျွင်းလောက်စာထုတ်ယူမှုကိုရှောင်ရှားပြီးတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးကိုဥတည်နိုင်တဲ့အခွင့်အလမ်းမျိုးတွေနဲ့မြ мян ဆန်းဆန်းမဟုတ်ပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းပေါ်ကိုစပြီးရောက်လာပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ရာသီဥတုဆိုင်ရာပြည်ပခလို့ကုလသမဂ္ဂအတွင်းမှုချုပ်ကတုံ့နှုံပြီးဒီကိစ္စအဖြေရှာရေးအတွက်ကုလသမဂ္ဂရဲ့ရာသီဥတုအရေးဖြေရှင်းရေးဆိုင်ရာညီလာခံမှတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။အပူချိန်မြင့်တက်မှုကို 1.5 ဒီဂရီအထိပဲထိန်းထားဖို့နဲ့2050ပြည့်နှစ်အရောက်မှာကာဗွန်ထုတ်လွှတ်မှုကိစ္စရေးအတွက်ကမ္ဘာခေါင်းဆောင်တွေဘက်ကတိုးမြင့်ဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုသွားပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူမှုကိုရပ်ဖို့နဲ့ကြောင်မီသွေးသုံးလျက်စစ်ဓာအပိစက်ယုံအစ်စ်တွေထပ်ပြီးမတိဆောက်ကြဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတောင်းဆိုသွားပါတယ်ရှင်။
ဗြိတိန်နိုင်ငံရဲ့အတိုက်ခံလေဘာပါတီကောင်ဆောင်ဂျာမီကော်ဘင်းကဝန်ကြီးချုပ်ဘော်ဒစ်ဂျွန်ဆန်ကိုယာရီကနှုတ်ထွက်ဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဗြိတိန်ပါလီမန်ကိုလက်တလောရဆိုင်ထားတဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီတာကြောင့်ပယ်ဖျက်ကြောင်းဗြိတိန်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်ပြီးလေဘာပါတီကောင်ဆောင်ကော်ဘင်းကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ EU နဲ့ဗြိတိန်နိုင်ငံသဘောတူချက်မရဘဲနှုတ်ထွက်ဖို့မသေးကြမချင်းရွေးကောက်ပွဲလုပ်ဖို့တောင်းဆိုမှာမဟုတ်ဘူးလို့လည်းပြောပါတယ်။ကော်ဘင်းကသူ့အနေနဲ့ EU ကသဘောတူချက်မရဘဲဗြိတိန်နိုင်ငံမထွက်ဖို့အရေးအစွမ်းကုန်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒီလိုပြောကြားမှုကြောင့်အော်တိုဘာလ31ရက်နေ့နောက်ဆုံးသတ်မှတ်ထားတဲ့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေး Brexit ကိုသူပဲဆက်လက်ကြီးကြပ်ကူးကတ်သွားမယ်လို့ပြောနေတဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့ကော်ဘင်းတို့အကြားထိတ်တိုက်တွေ့စီမှာဖြစ်ပါတယ်။ရိုက်တာသတင်းတရမှာတော့တရားရုံးချုပ်ကဆုံးဖြတ်ချက်ချပြီးမှဝန်ကြီးချုပ်ဂျွန်ဆန်ဟာပရိရှာပြည်မကြီးအဲလစ်ဇဘက်နဲ့တယ်လီဖုန်းနဲ့စကားပြောခဲ့ကြောင်းကိုဗြိတိန်အစိုးရရရှိသူကပြောကြောင်းဝန်ကြီးချုပ်ကပြည်မကြီးကိုတောင်းပန်ခဲ့သလားလို့မေးတဲ့သတင်းထုတ်တွေရဲ့မေးခွန်းတော့ပြန်လည်ဖြေကြားခြင်းမရှိကြောင်းသိရပါဗျ။ EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့ပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့အဲလစ်ဇဘက်ပြည်မကြီးကခွင့်ပြုပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာခိုလုံနေရတဲ့ရိုဟင်ဂျာတွေနောက်တရားမှုပြိပခတွေရဲ့တရားမှုရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ128သန်းကျော်ထပ်ပြီးထောက်ပံ့မယ်အကြောင်းကြေညာလိုက်ပါတယ်။အခုထောက်ပံ့မယ်ရန်ပုံငွေတဲမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနောက်အေးရခိုင်လက်နက်ကင်တပ်နဲ့တပ်မတော်ကြားတိုက်ပွဲတွေတန်းခံရသူတွေအတွေ့အသက်ကယ်ထောက်ပံ့မှုအတွေ့လဲပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ရိုဟင်ဂျာအမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါဝင်တဲ့ ကိုသိန်းကျော်ရှိတဲ့ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဖြစ်စီပေးနိုင်မှာဖြစ်တယ်လို့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝရဲ့လိုအပ်ချက်တွေကိုလည်းအခုရှင်းပုံဝင်တဲ့ဆောင်ရွက်ပေးနိုင်မယ်လို့ကြေညာချက်ကဖော်ပြပါတယ်။2019ခုနှစ်ဩဂုတ်လအကြံဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါကိုလူသားချင်းစာနာထောက်ကူမှုအ တဲ့ရန်ပုံငွေကများပြားလာတာကြောင့်အမေရိကန်တနိုင်ငံတဲနဲ့ပြည်မီနိုင်မှာမဟုတ်ဘဲတခြားနိုင်ငံတွေဘက်ကထက်ဝင်ထောက်ပံ့မှုတွေကိုလည်းကြိုးဆိုတဲ့အကြောင်းတခြားနိုင်ငံတွေဘက်ကလည်းပို့ပြီးတော့ထက်ဝင်ပံ့ပိုးချဖို့အမေရိကန်ကတိုက်တွန်းပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့အညီတည်ရန်နဲ့ဌာနေပြန်ရေးဖြစ်စေမယ့်အခင်းအကျင်းမျိုးကိုမြန်မာဘက်ကဖန်တီးပေးဖို့လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့လက်သင့်မခံပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာစာတင်ကြားပေးရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်မြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာလူငယ်တွေအနေနဲ့တခြားလူမှုအတိုင်းဝိုင်းတွေနဲ့တဟဇာတရှိစွာပေါင်းစည်းသွားနိုင်ရေးအတွက်အထောက်အကူဖြစ်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တဲ့2019ခုနှစ်အတွင်းဘတ်တန်ပေါင်း6000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတန်ပေါင်း900ကျော်အိုက်စ်လို့ခေါ်တဲ့မွေးစေး15တန်နဲ့မွေးစေးမျိုးစုံဖမ်းမိနိုင်ခဲ့ကြောင်းထိုင်းမွေးရနှိမ်နင်းပြည်အဖွဲ့ကထုတ်ပြန်ခဲ့ပါတယ်2019ခုနှစ်အတွင်းဖမ်းမိခဲ့တဲ့မွေးစေးဝါတွေဟာကလတန်ပေါ်ဘတ်တန်ပေါင်း6000ကျော်ရှိကြောင်းစက်တင်ဘာလ24ရက်နေ့မှာပြုလုပ်တဲ့တရင်းစာရှင်းလင်းပွဲမှာမူရစ်နေနေရေရဲချုပ်ချလန်ကီရက်စီဝါရာခန်ကထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။2018ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ2019ခုနှစ်စက်တင်ဘာလအထိမူရစ်စေးပေါင်း 9,000 နီးပါးဖမ်းဆီးရမိခဲ့တယ်လို့လည်းသိရပါတယ်ခင
်ဗျ။ပါကစ္စတန်ရှေ့မြောက်ပိုင်းမှာအင်ကာနီကပြင်းအား 5.8 မဂနီတျူငလျင်လှုပ်ခတ်ခဲ့တဲ့အတန်းကြောင့်အနည်းဆုံး19ဦးသေဆုံးပြီး300ကျော်ဒဏ်ရာရရှိခဲ့တယ်လို့ပါကစ္စတန်အစိုးရအတာဝန်ရှိသူတွေကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုနိုင်ငံတကာအတန်းလွှင့်ဌာနအကြီးအကဲဖြစ်သမရထရမ့်အစိုးရကအမည်စရင်တင်သွင်းထားသူမိုက်ကယ်ဖက်အနေနဲ့သူပိုင်အမျက်စွန်းမယူတဲ့လူမျိုးရေးအလှူရှင်အဖွဲ့တစ်ခုနဲ့သူတည်ထောင်ထားတဲ့မှတ်တမ်းတွေရုပ်တံကုမ္ပဏီတို့အကြားငွေရေးကြေးရရဆက်နွယ်မှုတွေနဲ့ပတ်သက်ပြီးစစ်ဆေးခံရဖို့ရှိနေပါတယ်ခင်ဗျာ
။စက်တင်ဘာလ25ရက်ပုတ်တူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအရင်ဆုံးဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တန်တမန်တွေကုလသမဂ္ဂထွေထွေညီလာခံအတွင်သီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းခဲ့ပြီးတရုတ်နိုင်ငံသားရေးဝန်ကြီးကတော့ရိုဟင်ဂျာဌာနပြန်ရေးလုပ်ငန်းစဉ်မကြာခင်မှာပြန်ဆနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလက်တွေ့အောင်မြင်လာနိုင်ပါသလားဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးပြထားပါလေရှင်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းတနင်္လာနေ့ညနေပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆဖို့အလို့သဘောဆွေးနွေးတာလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကပြောပါတယ်
ဟိုကျွန်တော်အနေနဲ့နေရာဆွန့်ခွာသွားတဲ့လူကိုစနစ်တကျစစ်ဆေးပြီးတော့ပြန်လက်ခံမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကသဘောထားရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့ပြန်ပို့ခြင်းနဲ့အဲတော့ဒီဟာကိုဟိုဆက်ပြီးတော့ကျွန်တော်ကောင်တယ်ဖို့မယ်ဆိုတဲ့နားလည်မှုပေါ့အဲ့ဒါလေးရှိပါတယ်နောက်တစ်ခုကတော့လေဒီလိုကောင်တယ်ဖို့တဲ့နေရာမှာနိုင်ငံရေးpolitical rules နှစ်ပတ်စလုံးမှာရှိတယ်ဒါကိုအကောင့်တွေပေါ်တဲ့နေရာမှာလည်းပဲဟိုနိုင်ငံတော်အဆင့်မှာ joint working group တွေကျွန်တော်ဖွဲ့ထားတာရှိတယ်လက်တွေ့အကောင့်တွေပေါ်နေတယ်အဲ့တော့ဒီလိုဆောင်ရွက်တဲ့နေရာမှာအဆင်ပြေအောင်ဆိုပြီးတော့အောက်ခြေမှာလည်းပဲစမကြီးအဆင့်တွေလည်းပဲတက်ဆိုင်တဲ့နိုင်ငံနောက်၃နိုင်ငံပေါ့နော်တရုတ်ပါပါဝင်ပေါ့ဒီလိုသဘောဒီလိုသဘောနော်ကျွန်တော်တားလေးထပ်ပြောချင်တယ်အဲ့လိုသဘောညှိနှိုင်းပြီးတော့ကျွန်တော်တို့နိုင်ငံတော်အဆင့်ကလုပ်နေတဲ့ဟာတွေအဆင်ပြေချောမွေ့အောင်ကျွန်တော်တို့ညှိနှိုင်းတံပြီးလုပ်မယ်ဆိုတဲ့ဟာလေးဒါလေးသဘောထူတာလေးရှိတာပေါ့နော်
ကုလသမဂ္ဂထွေထွေညီလာခံအတွင်းသုံးနိုင်ငံတီးခြားတွေ့ဆုံဆွေးနွေးပွဲကိုတော့တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့န နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေကေအဗ်ဒူမိုမန်အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေထိုင်နေပြန်ရေးလုပ်ငန်းစဉ်မကြာခင်ပြန်ပြီးစနိုင်ဖို့မျှ
ကျွန်တော်တို့ကဥဆောင်ပြီးလုပ်ခဲ့တာပါ။ဆွေးနွေးပွဲကိုကျွန်တော်တို့ကဥဆောင်ပြီးလုပ်ခဲ့တာပါ။ဘီဂျင်းမြို့နယ်ကုလသမဂ္ဂမှာလွတ်သဘောတွေ့ဆုံဆွေးနွေးမှုနှစ်ကြိမ်ဆက်တိုက်လုပ်ခဲ့ပါတယ်။ဆွေးနွေးပွဲတိုင်းမှာတူတက်မှုတွေရှိပါတယ်။ဒါပြမြေပုံတစ်ခုလည်းရှိထားပါပြီ။မကြာခင်ကာလအတွင်းမှာပဲပထမဆုံးဌာနေပြောင်းရေးကိုအကောင့်တွေဖော်နိုင်မှာဖြစ်ပြီးဒီနောက်မှာ
ရာရောရုပ်ဝတ္ထုပိုင်းကပါကူညီပံ့ပိုးပေးနေသလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အားညှိနှိုင်းနိုင်ရေးကိုပါကြားဝင်ဆောင်ရွက်ပေးနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်
ဒီဥကတော့သူညှိနှိုင်းပေးတာတော့မဟုတ်ပဲတွေ့ဆုံပြီးတော့အမြင်မြင်ဖလဲအောင်သူတော့ဒါအာစီစဉ်ပေးတဲ့ဟာရှိတယ်ဆွေးနွေးပြီးတော့ဗောနော်အဲ့ဒီမှာနောက်တစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာပေါ့ကုညီပံ့ပိုးမှုတွေသူလုပ်နေတာရှိတယ်အဲဥပမာဖြစ်ဆိုရင်ကျွန်တော်တို့ယာယီစောက်နေသူအလုံးတစ်ထောင်လောက်ပေးထားရှိတယ်နောက်ထပ်လည်းတစ်ထောင်လောက်ထပ်ပေးမယ်ပေါ့ဗျာအဲ့ဒါမျိုးတွေပေါ့နောက်တစ်ခါကျွန်တော်တို့ဟိုကျန်းမာရေးအဲဝန်ဆောင်မှုနဲ့ပတ်သက်ပြီးဆေးဝါးကုသမှုလုပ်ငန်းတွေပေါ့နော်ကျန်းမာရေးအတွက်လည်းသူဒီနေဆက်တွေတမှာသူလုပ်ပေးမယ်ဒီဟာတွေသူလုပ်ပေးနိုင်တဲ့ရုပ်ပိုင်းဆိုင်ရာလည်းရှိတာပေါ့နော်ဒီဘက်ကဟိုနိုင်ငံရေးရဆွေးနွေးညှိနှိုင်းမှုတွေမှာပံ့ပိုးပေးပြီးတော့အလားဟို facilitate လုပ်တာပေါ့နော်အဲ့ဒါအပြင်ကိုနေမီဖုန်မီတူတေဟိကိစ္စတွေအဲသူလုပ်ပေးနိုင်တယ်ဆက်လက်ပြီးတော့လုပ်ပေးမယ်ဆိုတဲ့အပိုင်းနေလည်းရှိပါတယ
်ရခိုင်ပြည်နယ်တွင်2018ခုနှစ်ဩဂုတ်လနှောင်းပိုင်းနေမီရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နေချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒီဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်နိုင်ငံသဘောတူညီချက်နဲ့ထာနေပြန်ရေးလုပ်ငန်းစဉ်ကလည်းနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့ပါတယ်။တရုတ်စီစဉ်ပေးတဲ့သုံးနိုင်ငံဆွေးနွေးပွဲအတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။တမ္မတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဒီခေါက်တိတ်များများတော့မပြောပါဘူး။သူကတော့မှန်းနေပြောရင်တော့ယုံကြည်မှုဟိုလိုအပ်နေတယ်ပေါ့လေ။သဘောကတော့ဟိုပြန်လာမဲ့လူတွေအတွက်စိတ်ချလက်ချနဲ့ပြန်လာနိုင်အောင်
ဘင်္ဂလားဒေ့ရှ်ဘက်မှာတင်းရှောင်နေရသူတွေကိုမြန်မာဘက်ကစီးစစ်လက်ခံမယ်လို့ပြောဆိုထားပြီးဒုက္ခသည်တွေရဲ့မူလနေရပ်တွေမှာလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဖွံ့ဖြိုးရေးအစီအစဉ်တွေဆောင်ရွက်နေတာပါဒုက္ခသည်တွေကိုပြန်လည်လက်ခံရေးစခန်းကိုလည်းမြန်မာဘက်ကစီစဉ်ထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေဒီဇိုင်းမမတောင်းဆိုနေတဲ့ရိုဟင်ဂျာအဖြစ်အတိအမှတ်ပြုရေးဆိုတာကိုမြန်မာဘက်ကဒီအတုံးနှုံကိုအတိအမှန်မပြုပါဘူး။နောက်နိုင်ငံသားဖြစ်ခွင့်ပေးရဆိုတဲ့ဒုက္ခသည်တွေရဲ့တောင်းဆိုချက်မှလည်းမြန်မာဘက်ကတည်ဆဲဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ်ရှင်
။မတန်ကြီးထိုက်ပြောပြသွားတာပါရှင်။အခုကျွန်မတို့အတန်လှင့်ချင်းမတန်ခင်လေးမှာပဲဘာမာ2019ဖြစ်တဲ့မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေမှာတာဝန်ရှိသူတွေဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါပြီ။ဒါ့အပြင်မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းအစိုးကိုတည်ကြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့အစိုးကိုလည်းကန့်ကွက်မဲ့သူမရှိအမေရိကန်အောက်လွှတ်တော်မှအမေရိကန်စန်တော်ဂျိန်အင်္ဂါညနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။မတ်အင်ချင်းနိုင်ငံအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်
။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်လူခွေရေးချိုးဖောက်မှုမှာတာဝန်ရှိသူတွေသူတို့တွေကိုစုံစမ်းအရေးယူဖို့ပြက်ကွက်သူတွေကိုပါပိတ်ဆို့အရေးယူမယ်။ဘာမာအက်2019ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ263မဲကန့်ကွက်မဲ15မဲကြာနေ156မဲနဲ့အတည်ပြုလိုက်ပါတယ်။မနေ့ကအောက်လွှတ်တော်မှာဘာမာအက်ဥပဒေကြမ်းအစိုးကိုတင်သွင်းခဲ့တဲ့မီရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အက်ဒီလေဗင်းကတီးကြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့ဘာမာအက်2019ဥပဒေပြင်ဆင်ချက်မှာပါဝင်တဲ့ အဓိကအချက်တွေကိုအခုလိုပြောသွားပါရစေ
။ This bill would impose financial, trade and visa sanctions on those responsible for these crimes, including the commander in chief.And those who have failed to investigate and prosecute.
ဒီဥပဒေကြမ်းမှာကာကွယ်ဥစည်းချုပ်အပါအဝင်ပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေအရေးယူစုံစမ်းစစ်ဆေးဖို့ပြက်ကွက်သူတွေအပေါ်ဗန္ဒာရေး၊ကုန်သွယ်ရေး၊ပြည်ဝင်ခွင့်ဗီဇာစတဲ့ပိတ်ဆို့အရေးယူမှာဖြစ်ပါတယ်
။ Burma Act 2019ဥပဒေမူကြမ်းကိုဥဆောင်ရေးဆွဲခဲ့သူဖြစ်တဲ့အောက်လွတ်တော်အမတ် Chabot ကလည်း
We must pass the Burma Act today which would provide
ဒီလိုရစတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူအပြစ်ပေးနိုင်ဖို့လိုအပ်နေတဲ့နည်းလမ်းကိုအထောက်အကူပေးမဲ့ Burma Act ကိုဒီကနေ့အောက်လွှတ်တော်မှာကျွန်တော်တို့မဖြစ်မနေအတည်ပြုရမှာဖြစ်ပါတယ
်။ပြင်ဆင်ထားတဲ့ Burma Act 2019ဥပဒေမူကြမ်းကိုပါတီနှစ်ရလုံးကထောက်ခံထားပြီးဖြစ်ကြောင်း Texas ပြည်နယ် Republican အောက်လွှတ်တော်အမတ် McCall ကအခုလိုပြောသွားပါတယ်။
The scale and scope of this crisis unites this whole house.
ကျေပြန့်တင်ထန်လာတဲ့ဂုဏ်ကြအကျတဲ့ဟာအောက်လွှတ်တော်ပါတီနှစ်ရလုံးကိုတညီတညွတ်တဲ့ဖြစ်စေခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအောက်လွှတ်တော်အမတ်ချက်ပေါ့တင်သွင်းခဲ့တဲ့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ကြောင်းကြေညာချက် 1091 ကိုအောက်လွှတ်တော်တစ်ခုလုံးကတခဲနဲ့ထောက်ခံခဲ့ကြပါတယ်။အခုဥက္ကဋ္ဌအန်ဂယ်ရဲ့ဘာမာအက်ကလည်းပြီးခဲ့တဲ့အမေရိကန်အစိုးရလက်ထက်ကလုတ်ခဲ့တဲ့မြန်မာစစ်တပ်ကိုအရေးယူတန်းခတ်ဖို့ဖြစ်ပါတယ်ဒီလိုအရေးယူမဲ့အဆင့်ဟာအချိန်တောင်နှောင်းနေပါပြီဒါကြောင့်အခုပါတီနှစ်ရလုံးကသဘောတူထားတဲ့ဒီဥပဒေမူကြမ်းကိုထောက်ခံကြဖို့လုပ်ဖို့ခိုင်ဘက်တွေကိုကျွန်တော်တိုက်တွန်းချင်ပါတယ
်ဘာမာအက်2019ဥပဒေမူကြမ်းကိုဥဆောင်တင်သွင်းခဲ့သူတွေကတော့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနကွဲဥက္ကဋ္ဌ Republican အမတ် Steve Chabot ကဦးဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ American စစ်တပ်ကြားစစ်ရေးအရပူးပေါင်းဆောင်ရွက်မှုတွေကိုကန့်သက်တားမြစ်ချက်အပါအဝင်မြန်မာနဲ့ American နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်မှုတွေမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်အရေးယူဖို့စတဲ့အချက်တွေအပါအဝင်ပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220တန်းပါဝင်တဲ့ဘတ်ဂျက်ရထားချက်တွေကိုအဲ့ဒီဥပဒေကြမ်းမှာထည့်သွင်းရေးဆွဲခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်မှာမြမအရေးဥပဒေမူကြမ်းတွေကိုမဲခွဲဆုံးဖြတ်တဲ့အထက်မှာ Burma Political Prisoner Assistant L လို့အမည်ပေးထားတဲ့မြမနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုလည်းကန့်ကွက်မဲ့သူမရှိအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအဓိကရေးဆွဲခဲ့တာနဲ့ပတ်သက်လို့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine ကအခုလိုပြောသွားပါတယ
် Journalists, activists and anyone who is willing to use their voice to
ဒီသမားတွေလှှရှားတကြသူတွေအမားကိုထုတ်ပေါ်ဝေဖန်ပြောဆိုရသူတွေကိုမဖြစ်မနေအကာအကွယ်ပေးရမှာဖြစ်ပါတယ်ဒါကြောင့်လည်းအောက်လွှတ်တော်မှဝက်ကနာနဲ့အတူကျွန်တော်တို့အောက်လွှတ်တော်မှာမြမနိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအစိုးရကိုဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ဒီဥပဒေကြမ်းမှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အချင်းကျအခံရသူတွေလွတ်မြောက်ရေးတောင်းဆိုထားသလိုအမေရိကန်နိုင်ငံသားရဲ့ဌာနအနေနဲ့အကူအညီဆောင်ရွက်ဖို့စတဲ့အချက်တွေပြဋ္ဌာန်းထားပါတယ
်ဒီဥပဒေမူကြမ်းနှစ်ခုစလုံးဟာဇူလိုင်လတုန်းကအောက်လွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှာပြင်ဆင်ချက်အနေနဲ့ပါဝင်ခဲ့ပြီးသားဖြစ်ပါတယ်အင်္ဂါနေ့ကအောက်လွှတ်တော်မှာဒီဥပဒေမူကြမ်းတွေကိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့တီးတန့်ဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့အောက်လွှတ်တော်ကကြိုးစားတဲ့အနေနဲ့အခုလိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်ရဲ့အစည်းအဝေးကိုစောင့်ကြည့်နေခဲ့တဲ့အမတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်။မြန်မာသတင်းလွှာတွေဒီမှာပဲရပ်နှားပြီးတော့အခုအမေရိကန်သမ္မတကကုလသမဂ္ဂထရီနီလာကန်မှာပြောခဲ့တဲ့မင်းကွန်ဘက်ကိုအလှည့်ပေးပါစေရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂထရီနီလာခံမှာအင်္ဂါနေ့ကမင်ခွန်ပြောကြားခဲ့တာပါ။အဲ့ဒီမင်ခွန်မှာသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့စီးရေးအင်အားကိုအမွှန်းတင်ပြောသွားသလိုသူ့ရဲ့ကုန်သွယ်ရေး၊လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားရေးဆိုင်ရာမူဝါဒတွေကိုလည်းကာကွယ်သွားပါတယ်။ VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာလုံးဆိုင်ရာဝါဒနဲ့နိုင်ငံဆောင်ဝါဒတွေကိုအစီအမဲဆန့်ကျင်လက်ရှိသူ American သမ္မတ Donald Trump ဟာ84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားတဲ့အခါမှာလဲသူ့ရဲ့ကိုယ်ပိုင်ဝါဒဖြစ်တဲ့ American သားပထမဆိုတဲ့အယူအဆကိုပဲထင်ဟပ်အောင်ပြောကြားသွားခဲ့ပါတယ်
။ If you want freedom, take pride in your country. If you want democracy, hold on to your sovereignty. And if you want peace,
လူလာမှုကိုလူလာရဆိုရင်ခင်ဗျားတို့တိုင်းပြည်ပေါ်ခင်ဗျားတို့ဂုဏ်ယူကြပါဒီမိုကရေစီကိုခင်ဗျားတို့လူလာရင်ခင်ဗျားတို့ရဲ့အချုပ်အခြာအာဏာကိုခိုင်မြဲအောင်လုပ်ပါဉာဏ်ဉာဏ်ရေးကိုလူလာရင်ခင်ဗျားတို့တိုင်းပြည်ကိုခင်ဗျားတို့ချစ်ပါပညာဉာဏ်ရှိရဲ့ခေါင်းဆောင်တွေဆိုတာကိုယ်တိုင်းပြည်နဲ့ကိုယ့်လူမျိုးကိုစေတမ်းတင်ကြပါတယ်အနာဂတ်ကိုကမ္ဘာလုံးဆိုင်ရာဝါဒီ globalist တွေမပိုင်ပါဘူးမျိုးချစ်တွေ patriot တွေပဲပိုင်ပါတယ
်သမ္မတ ထရမ့်ဟာနိုင်ငံကကုန်သွယ်ရေးပုံတံတန်းကိုပြောင်းလဲပစ်ဖို့သူ့ရဲ့အမည်ကိုလည်းပြောသွားခဲ့တယ်လို့တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ကုန်သွယ်ရေးအငြင်းပွားမှုမှာလည်းမမျှတတဲ့ကုန်သွယ်ရေးဆိုင်ရာကျင့်သုံးချက်တွေကိုထောက်ပြရင်သူ့ရဲ့မူဝါဒကိုကာကွယ်ပြောကြားသွားခဲ့ပါတယ်
။ Not only has China declined to adopt promised reforms, it has embraced an economic model dependent on massive market barriers.heavy state subsidies
တရုတ်နိုင်ငံကိုရိုင်းကပေးထားတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကတိတွေကိုပြက်ကွက်ရင်သာမကဘူးရေးခွဲပိတ်တင်တာတွေအစိုးရကအထောက်ပံ့ငွေကြေးအလွန်အမင်းပေးတာတွေငွေကြေးကစားတာတွေကုန်ပစ္စည်းတွေအစုလိုက်အပြုံလိုက်ဖြည့်ဆည်းပစ်တာတွေနည်းပညာအတ္တမလွှဲပြောင်းပေးခိုင်းတာတွေဉာဏပစ္စည်းခိုးယူတာတွေအဲ့ဒါတွေပေါ်အခြေခံတဲ့စီးပွားရေးစနစ်ကိုယုံကြည်လက်ခံကျင့်သုံးနေပါတယ
်ဒေါ်နယ်ထရမ့်ဟာသူရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုလည်းကာကွယ်ပြောကြားသွားရုံနဲ့မကလူမှုရေးတရားမျှတမှုဆိုတာကိုအကြောင်းပြပြီးသူ့ကိုစန့်ကျင်နေသူတွေကိုလည်းလူပေါင်းခိုတွေနဲ့ဝိယမောက်ကိုကိုင်းတွေကိုအကာအကွယ်ပေးနေသူတွေအဖြစ်ဆက်ဆွဲပြောကြားခဲ့ပါတယ
် Today I have a message for those open border activists who cloak themselves in the rhetoric of social justice Your policies are not just Your policies are cruel
ဒီကနေ့တော့လူမှုရေးတရားမျှတမှုဆိုတဲ့စကားလုံးဖလှလှကိုသုံးပြီးနေသားတကားဖွင့်ပေးဖို့ပြောနေတဲ့တက်ကြွလှုပ်ရှားသူတွေအတွက်စကားတစ်ခွန်းပြောချင်ပါတယ်။ခင်ဗျားတို့မူဝါဒဟာမမျှတယုံနေမကဘူးရက်ဆက်ပြီးမနှိမ့်မြို့ပေါ်ရဲ့အနှိမ့်ထိုင်ုံနေတာဖြစ်ပါတယ်။ခင်ဗျားတို့ဟာအပြစ်မဲ့တဲ့ကလေးတွေနဲ့ယောက်ျားမိန်းမတွေပေါ်ရာဇဝတ်မှုကျူးလွန်စေဖို့လူဆိုးဂိုင်းအဖွဲ့အစည်းတွေကိုလုပိုင်ခွင့်အာဏာပေးနေတာဖြစ်ပါတယ်။
ဆလဗီသမရထရမ်ကအမျိုးသမီးတွေရဲ့ဒန်းတူခွင့်ရေးနဲ့လိင်တူချစ်သူတွေအကြောင်းကိုပြောကြားခဲ့ရမှာကြားမလိန်အပေါ်အခြေခံပြီးအဖြစ်ပေးခံရထောက်ကြခံရပြီးစီချက်ချခံရသူတွေအားလုံးအတွက်ထောက်ခံရည်တည်ပေးကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။အမျိုးသမီးတွေလုံပိုင်ခွင့်ရကြတဲ့နိုင်ငံတွေမှာပိုလို့ကြီးပွားချမ်းသာကြသလိုဘေးရန်ကင်းပြီးနိုင်ငံရေးအရလည်းတည်ငြိမ်မှုရှိတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်။American သမ္မတရဲ့မိန်ကွန်းဒီကုန်းချုပ်မှာတော့နိုင်ငံတကာနိုင်ငံရဲ့ကိုယ်ပိုင်ခုခံကာကွယ်ခွင့်ကိုထောက်ပြရင်းမြစ်ဒီအခြေအနေမှာပဲဖြစ်ဖြစ်ဘယ်နိုင်ငံတကာအဖွဲ့အစည်းကိုမှ American နိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်နစ်နာစေအောင်လက်ခွင့်ပေးမှာမဟုတ်ကြောင်းဒါကြောင့်လဲ American နိုင်ငံတွေရရှိနေတဲ့လူတဦးချင်းစီတနက်ကန်ဆောင်နိုင်တဲ့အခွင့်အရေးကိုအနေအဖြစ်ချင်းချောင်းနေတဲ့ကုလသမဂ္ဂရဲ့လက်နက်ကုန်သွယ်ရေးဆိုင်ရာစာချုပ်ကို American နိုင်ငံအနေနဲ့ဘယ်တော့မှလက်မှတ်ရေးထိုးမှာမဟုတ်ကြောင်းပြောကြားသွားကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9:00နာရီရေဒီယိုအစီအစဉ်ပြပြချင်း Intercept 17နဲ့ Mediaset 3ဂျိုရုလိုင်းတွေကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်။ဒါရင်မကကွန်ပျူတာကဖြစ်စေ၊ Mobile Phone တွေကနေဖြစ်စေနားဆင်လို့ရင်လည်း VOA ရဲ့ Internet ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်ရှင်။VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပြုလို့ရတယ်တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန့်ယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ 2440-51 လိုင်းလက်မီတာ 190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာတော့ဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတကာခေါ်ယူမှအရေးอยู่နိုင်ခွင့်ရှိမရှိဆိုတာနဲ့ပတ်သက်လို
့နိုင်ငံဥပဒေမှာအသက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေရှိတယ်။ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်းသိပါရင်နဲ့
မနေ့အင်္ဂါညကဆွေးနွေးထားတဲ့တိုက်ရိုက်လေလံပြန်လည်ထုတ်လွှင့်ချက်မှနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်မဲ့ဤတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ရွေးမနေတဲ့ကျွန်တော်တို့ရဲ့စာနာမှုလုပ်ငန်းရှင်လေးဆွေးရခေါင်းစဉ်နဲ့မိုဟာမက်ဒါရက်ခါဆန်က dhaka-tribune.com မှာစက်တင်ဘာလ25ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။လူသားချင်းကူညီဖို့ရည်ရွယ်ချက်ထက်အကျိုးအမြတ်ရဖို့ကိုပို့ပြီးတော့ရှေ့ရှုလှုပ်ဆောင်နေရဆိုပြီးတော့ဆောင်းမရှင်ကယူဆပါတယ်။2019ကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေကြောင့်ထွက်ပြေးကြတဲ့ရုံးကြတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေပြီးတော့အခုကောက်ဆက်စ်ဘဇာဒုက္ခတွေစခန်းတွေကိုတွားကြည့်ရင်ကုလသမဂ္ဂကလူသားချင်းစာနာမှုကူညီပေးအမြောက်အများပေးထားတာကိုတွေ့နိုင်တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးကြောင့်ရိုဂါတွေပြည်ပခါဖြစ်ရတာမဟုတ်ဘဲနဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုလုပ်ငန်းတွေလုပ်ချင်လို့နေရာတွေလွတ်သွားလို့မောင်းထုတ်လိုက်တာလို့ဆိုပါတယ်တရုတ်ပြည်အနောက်ပိုင်းနဲ့ကြောက်ဖြူမျိုးကိုဆက်သွဲထားတဲ့ရေနံနဲ့သဘာဝတန်ခွေပိုင်လိုင်းတွေစစ်တွေစိတ်ကန်းနဲ့မောင်တော်ကအထူးစီးပွားရေးဇုန်တည်ဆောက်ဖို့တရုတ်ရဲ့စီစဉ်နေရှိထားပြီလို့ဖော်ပြထားပါတယ်အစိပ်ပေးရဆုံးကတော့ခေတ်သစ်လူသားချင်းစာနာထောက်ထားမှုကူညီပေးဆိုတာတွေကအရင်းရှိစနစ်အောင်အကျိုးမြတ်ရအောင်လို့လုပ်နေတဲ့လုပ်ငန်းတွေပဲဖြစ်တယ်လို့ဆောင်းပါရှင်ကရေးထားပါတယ်စေတနာနဲ့လူသားချင်းစာနာထောက်ထားပြီးတော့ကူညီရဲ့အလုပ်ကိုအကျိုးမြတ်ရအောင်လုပ်တဲ့ကိစ္စလို့ပြောတော့အကူအညီပေးလူသားတွေကိုစော်ကားတယ်လို့ဖြစ်သွားကောင်းဖြစ်သွားလိမ့်မယ်ဆိုပေမဲ့လည်းအကူအညီပေးအဖွဲ့အစည်းတွေကလည်းစီးပွားရေးလုပ်ငန်းတွေလိုပဲကြော်ညာရဈေးရောက်ရအောင်မငင်းနိုင်တဲ့အရာတွေပဲဖြစ်တယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြပါတယ် UNICEF UNHCR လို့အင်တာနက်စာမျက်နှာတွေကိုဝင်ကြည့်ရလူသားတွေဒုက္ခရောက်နေတဲ့ပုံတွေကိုပြပြီးတော့အလွန်ငွေရအောင်ရောင်းစားနေတာကိုတွေ့နိုင်တယ်လို့ထောက်ပြထားပါတယ်။ဥပမာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်အဖြစ်နာမည်ကျော် Hollywood မင်းသမီး Angelina Jolie ကရိုဂျာစခန်းတွေကိုသွားပြီးတော့ Ranger Cleave နဲ့ဓာတ်ပုံရိုက် TV မှာလည်းမင်းကွန်းပြောတာတွေကအလွန်ငွေရအောင်လို့ကြော်ညာတာပဲဖြစ်တယ်လို့ထောက်ပြထားပါတယ်။အသက်ကြီးပစ္စည်းတွေပေးနိုင်အောင်ကူညီပေးရအဖွဲ့ကကြိုးပမ်းနေချိန်မှာပဲဘန်ဒါရဲ့အလွယ်ဆုံးစာလုံးမှုမျိုးနောက်ွယ်မှာစုံနေရတာကိုယူဂန်ဒါနိုင်ငံအရေးမှာကြုံရတယ်လို့ဆိုပါတယ်။အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း INGO တွေကစီမံကိန်းအတွက်တကယ်သုံးနေငွေကရထားတဲ့ရေမုံဝင်အားလုံးရဲ့18ရာခိုင်နှုန်းကိုသာရှိပြီးတော့ကျန်တဲ့82ရာခိုင်နှုန်းကိုအတုံးစီအဖြစ်ချထားတယ်ဆိုပြီးတော့ခံမှန်းရတယ်လို့ Costless Bazaar လူမှုအဖွဲ့အစည်းနဲ့ဆိုရမဟုတ်တဲ့အဖွဲ့အစည်းများ2019 Foreign ချက်လက်အရစုံစမ်းနိုင်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်ဒီလိုဆွဆွဲချက်ကဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်ကုလအဖွဲ့အစည်းတွေကစီမံကိန်းတွေရဲ့အမှန်တကယ်အတုံးစီကိုပုံမှန်လေးလေးချမပြဘူးလို့ဆိုပါတယ်ဒုက္ခသည်တွေအတွက်ပေးရတဲ့စီဝေကလည်းတကယ်သုံးမဲ့သူတွေရဲ့ယဉ်ကျေးမှုရမအပ်စတာမျိုးကြုံရတာကြောင့်တကယ်သုံးမဝင်ပဲနဲ့ဈေးထဲမှာပြန်သွင်းပြီးတော့ရောင်းရတဲ့အဖြစ်မျိုးကြုံရတာတွေရှိရလို့ဆိုပါတယ်။ဒုက္ခတဲ့စကမ်းတွေဟာတိကျကဘာလို့ဖြစ်နေတော့အခုလိုလွဲမားတဲ့ကျွန်တော်တို့ရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းစဉ်ကိုမပြင်သေးရလူသားချင်းစာနာမှုခက်ခဲကိုအမှန်တကယ်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ဆောင်းမရှင်ကရေးထားတာကိုဖတ်ရပါတယ်ရှင်။
ဆောင်းပါရှင်ဒေးဗစ်စကော့မက်သီဆန်ကြီးသားထားတဲ့ရိုဟင်ဂျာတို့ရဲ့မပြန်ဘဲနေပိုင်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါတစ်စောင်ကို The New York Times သတင်းစာမှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာတွေကိုစီးရင်ပြုစုပြီးသူတို့ကိုဘာမှဆွေးနွေးတာမျိုးမရှိဘဲနေရပ်ပြန်ကြဖို့ကန့်လန့်ပါတယ်။အောက်ကလတုန်းကအပါအဝင်နှစ်ကြိမ်တိုင်တိုင်ကြိုးစားခဲ့ပေမဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေပြန်လာဖို့လိုလိုလားလားမရှိတဲ့အတွက်ပြန်ရမယ့်စီရင်ပါသူတွေဟာငြင်းဆန်ခဲ့ကြတယ်လို့ဆိုပါတယ်။ အာစာလို့ခေါ်တဲ့ရိုဟင်ဂျာအစွန်းရောက်အုပ်စုဟာရခိုင်ပြည်နယ်ကရဲခင်စခန်းတွေကို2016ခုနှစ်ရာသီမှာအစိုးရဘက်ကတုံ့ပြန်တဲ့အခါမှာလေချောင်းအပါအဝင်အကြမ်းဖက်နှိမ်နင်းခဲ့တာတွေကိုလူ့အခွင့်အရေးအဖွဲ့တွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီးတော့အမည်တပ်ထားကြကြောင်းကိုလည်းရေးသားထားပါတယ် ရိုဟင်ဂျာတွေကသူတို့ပြန်လာရမယ်ဆိုရင်မြန်မာအစိုးရဘက်ကသူတို့ရဲ့မျိုးရင်းနဲ့ပိုင်ဆိုင်ပစ္စည်းတွေကိုပြန်ပေးဖို့စေဝါကုသခွင့်ပညာသင်ကြားခွင့်တွေရဖို့အပါအဝင်နိုင်ငံသားအပြည့်အဝဖြစ်ခွင့်ကိုပါပေးရမယ်လို့တောင်းဆိုကြပါတယ်မြန်မာအစိုးရဘက်ကတော့1996နှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအတိုင်းဆောင်ရွက်မယ်ဆိုတာကိုသာတုံ့ပြန်ပါတယ် ရိုဟင်ဂျာအစားဘင်္ဂလီလိုမြန်မာအစိုးရကပြဋ္ဌာန်းပေါ်ပြထားတဲ့နိုင်ငံသားစီစီရေးကရှိနေတဲ့ဆိုရင်မြန်မာနိုင်ငံရဲ့ဗေနီယာကိုမဆိုခရီးသွားလို့ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒီကတ်တွေကိုလက်ခံကြတဲ့ရိုဟင်ဂျာတချို့လည်းရှိလာပါတယ် ဒီတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံအယက်သား6000ကျော်နေရာစွန့်ခွာထွက်ပြေးနေရတဲ့အကြောင်းနဲ့ရိုဟင်ဂျာတွေလိုပဲဒီဒုက္ခတွေကလည်းလူအပ်တဲ့အကူအညီတွေအနေအကျင်းသာရတဲ့အကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကိုကိုးကားပြီးတော့လည်းဖော်ပြထားပါတယ်ဒုက္ခတွေဘေးကင်းလုံခြုံစွာပြန်လာဖို့ဆိုတာမဖြစ်နိုင်ဘူးဆိုတဲ့အကြောင်းကိုတော့ အရက်သားအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အစိုးရအဖွဲ့ဟာလည်းအခုလောက်လူတွေအပြုလိုက်ပြုံလိုက်ထွက်ပြေးနေရတဲ့အခြေအနေနဲ့အကြမ်းဖက်နှိပ်ကွပ်မှုတွေကိုအတိမတ်မပြုဘဲညှင်းလို့ရသမျှအစွမ်းကိုညှင်းပယ်နေတဲ့အကြောင်းလူမှုဗေဒပညာရှင်စတိန်လီကိုဟင်ရဲ့ States of Denial ဆိုတဲ့စာအုပ်မှာရေးသားထားတာကိုကောက်နှုတ်ကိုးကားပြီးတော့လည်းဖော်ပြထားပါတယ် ဒီနေရာမှာထူးခြားတာကရခိုင်လက်နက်ကင်တပ်အေအေဟာရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုပြစ်မှတ်မထားမွတ်စလင်စန့်ကျင်မုန်တီးရေးကိုလည်းပြောတာမကြားရပါဘူးတဲ့အေအေအဖွဲ့ဟာအစိုးရတပ်မတော်ကသာအဓိကဥတီပီးတိုက်ခိုက်တဲ့အကြောင်းဖော်ပြထားပါတယ်မြန်မာအစိုးရကဒုက္ခသည်တွေပြန်လာရေးကြိုးစိုးတယ်ဆိုတာကစစ်တပ်ကကျူးလွန်ထားတဲ့ရာဇဝတ်မှုတွေအပေါ်ပြစ်တင်ရှုတ်ချမှုတွေကိုတတ ါဘူးဒီတော့ဒုက္ခသည်စခန်းတွေမှာနေထိုင်စားတောက်ရေးအဆင်ပြေကောင်းမွန်ဖို့ဘင်္ဂလားဒေ့ရှ်ကိုဆက်ပြီးတော့ထောက်ပံ့နေဖို့ကမရှိမဖြစ်လိုအပ်ပါတယ်ရိုဟင်ဂျာတွေနေရပြန်ရေးဟာအပြည့်သက်ပန်းတိုင်ဖြစ်ပေမဲ့လက်တလောရည်မှန်းချက်ကတော့သူတို့တွေရဲ့လုံခြုံရေးနဲ့လူလိုသူလိုနေထိုင်စားသောက်နိုင်ကြဖို့ပါပဲလို့ရေးသားထားတဲ့ဒီဆောင်ဝါကို The New York Times Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။ CEO ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
トラシニャシン
Hot water
ユニ
Cold water
ユイサドピンアトウノンドゥイハヨヨユニバアトウミャラバリトゥジャレチェチェガロディアトウノンドゥイアロンハアチイネテイマラジャレアディベゴフォーサンジャレスラバベウマアピン
In the hot water
ဆိုတဲ့အတုံးနှုံးဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အဓိပ္ပာယ်ရပါတယ်။စာလုံးပေါင်းက INN အထဲမှာ THE the HOT hot WATER water ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့ထပ်ရိုက်အဓိပ္ပာယ်ရပါတယ်။လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအတုံးကိုကြီးညွှန်းအသုံးပြုလို့ရပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crowe ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ့ရင်းစားကတည်သွားပြီလို့အဓိပ္ပာယ်ရပါလေ။ In the hot water ကဒုက္ခရောက်နေတယ်လို့အဓိပ္ပာယ်ရတော့ဆန့်ကျင်ဘက်ဖြစ်တယ
် Cold water.
ဆိုတဲ့ရေအေးကကောကောင်းတဲ့အဓိပ္ပာယ်များဆောင်းမလားလို့ယူဆချင်ရှိပါတယ်။ဒီလိုတော့လည်းမဟုတ်သေးပါဘူး။အထူးသဖြင့်
to throw cold water
ဆိုတဲ့အသုံးအနှုန်းမှာစာလုံးပေါင်းက THROW throw ဖြစ်တာ COLD cold ကအေးတာ WATER water ကရေဆိုတော့စကားပိုက်တစ်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ရ ရေးအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ EDM အဓိပ္ပာယ်ကတော့အကျဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထထောက်ဖို့ဟန်ပြင်းနေတဲ့မိကိုရေးနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။
Everybody in the office thought my idea was great, but the boss threw cold water on it. In the hot water.
လို့ပြောနိုင်ပါလေအကျဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
to throw cold water
လို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုတန်ဖိုင်အနေနဲ့ရောဗီဒီယိုဖိုင်ဖြစ်နေပါ VOE ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ် website လိပ်စာကတော့ burmese.voenews.com ဖြစ်ပါတယ်ရှင်အခုတော့ကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာညတိုက်ရိုက်လေ့လာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျအင်ကာနေ့ညပိုင်းတိုက်ရိုက်လေ့လာအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးရလဲကိစ္စပါလေဒေါန်ဆန်းစုကြည်နိုင်ငံတကာခုံမျိုးကိုရောက်နိုင်သလားဆိုတာပါအခုဒီရက်ပိုင်းမှာလုပ်နေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ပုံမှန်စည်းဝေးမှာဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်တာဝန်ရှိသူတွေဘက်ကစီရင်ကြစာတွေတင်ပြတဲ့နေရာမှာမြန်မာနိုင်ငံတွင်းကလူ့ခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံမျိုးမှာစစ်ဆေးဖို့ကိစ္စတွေဇောင်းပြီးတော့တင်သွင်းကြပါတယ်ဒီနေရာမှာမြန်မာရက်သားအစိုးရခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဒီလူ့ခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိသလဲပတ်သက်ခဲ့သလဲနိုင်ငံတကာခွင့်ရင်းတွေထီကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိလားဆိုပြီးတော့မိကုန်နေဖြစ်လာပါတယ်။ဒါကြောင့်လို့အခုဒီညဒဲလီလိုက်စီစဉ်မှာဒီကြောင့်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်မျိုးရှိပါတယ်။ပထမတူကတော့ Legal Aid Networks ကဒီလူခွင့်ဆိုင်ရာရှင်နေကြီးဦးအောင်ထူးဖြစ်ပါတယ်ခင်ဗျ။နောက်တူကတော့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်။လက်ရှိနိုင်ငံရေးအကဲခတ်တူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေပါ။နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါခင်ဗျ။ကျွန်တော်အရင်ဆုံးရှင်နေကြီးဦးအောင်ထူးကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျ။ဦးကောင်ထူးကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါ
လေဟုတ်ကဲ့ကောင်လူခုနပြောလို့ပါကျွန်တော်တို့ဒီလူခွင့်ကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဇင်းစားရှင်းလင်းပွဲလေးလုပ်တော့ဇင်းတောက်တွေတော်လေးစိတ်ဝင်စားမိကြတယ်ဒီဖြစ်ရတီမှာဒေါန်ဆန်းစုကြည်ဘလောက်ထိပါဝင်ပတ်သက်ခဲ့လဲဒေါန်ဆန်းစုကြည်မှာရောတာဝန်မရှိဘူးလားဘာဖြစ်လို့ဆိုတော့ဒီ ICC အပါအဝင်ဒါပေမဲ့ ICC ဒါမှမဟုတ်လို့ရှိရင်အဲကုလသမဂ္ဂတရားဖွဲတဲ့ဒီ tribunal ပေါ့နော်နိုင်ငံတကာခုံရုံးဖြစ်ဖြစ်ဒါတွေကမှဒီမှာစစ်ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ကအဓိကထားပြီးတော့တင်သွင်းတာပေါ့အဲ့တော့ကောင်ထူးအမြင်သိကြပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ကဒီဖြစ်ခဲ့တဲ့ဖြစ်ရတီမှာဘယ်လောက်ထိတာဝန်ရှိပါလဲ
နိုင်ငံဥပဒေမှာအထက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေသားရှိတယ်အင်္ဂလိပ်ဘာသာနဲ့တော့သူ့ကို superior command responsibility လို့ခေါ်တယ်ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်းသိပါရဲ့နဲ့ဒီဘေးရုပ်ကိုပြက်ခွက်ခဲ့မယ်ဆိုရင်ထက်သူကြီးဟာနိုင်ငံပြုဆိုင်ဥပဒေရတာဝန်ခံရမယ်အဓိကအဖြစ်ပြုကြီးတုံမျိုးဖြစ်တဲ့ဧရာဇဝမှုလူသားဆန့်ကျင်ပြစ်မှုလူမျိုးတွန်းတပ်ဖြတ်မှုတွေနဲ့ပို့ပြီးတော့ပတ်သက်တယ်ဒါကနိုင်ငံဥပဒေသားတယ်ဒေါက်တာစုကြည်ရာဥပဒေအောက်မှာသင်္ကလာဆိုတော့လိုလိတော်ကိုတွေ့လာတယ်နိုင်ငံတိုင်းပြည်တွေမှာအဝေးဥစည်းချုပ်ဆိုတာကဆွေးရတဲ့အောက်မှာရှိတယ်ဒီနိုင်ငံမှာတော့သမရဥထင်ကျော်သမရဥဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့ဟာစိုးရဖြစ်တယ်ထက်လူကြီးတွေဖြစ်တယ်စူပီရီယာဖြစ်တယ်ဒါကြောင့်မြောက်နိုင်ငံလျှောက်နယ်သားဖြစ်တယ်အင်္ဂလိပ်ဘာသာနဲ့ပြောမယ်ဆိုရင်တော့ဒီ subordinate ဆိုပြောရမှာပေါ့ဒါကြောင့်မြောက်နိုင်ငံသူ့ရဲ့မြန်မာစစ်ကောင်းဆောင်တွေနိုင်ငံကအဆင့်ရှိတဲ့ရာဇဝမှုကြီးတွေကျူးလွန်နေတဲ့အပေါ်ဘာမှယူဆောင်ခြင်းမရှိတာဟာသမရဥထင်ကျော်ဥဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့အနေနဲ့ထက်ကဥပိသရအဲ့တောင်းရှိရလို့ပြောနေတယ်။ဘူညာကုနေတင်းကျော်ကိုပြည်မကြီးတွေကျူးလွန်ပြီးပေါင်းထုတ်ပြလိုက်တာက2019ခုနှစ်သမရဥတင်ကျော်လက်ထက်မှာဖြစ်ပွားခဲ့တာ။ဒီတော့2019ခုနှစ်ဒီဇင်ဘာ31ရက်နေ့မှာနေဥရီထောက်ကူပြုကွန်ရက်လေကိန်းနက်တော့ကနေပြီးတော့သူ့ပြည်နဲ့တူထုတ်လိုက်တယ်။အဲ့ဒီမှာအထက်လူကြီးအဖြစ်တာဝန်ခံခြင်းဆိုတဲ့နိုင်ငံဥပဒေကိုစတင်တင်ကြခဲ့တယ်။အဲ့ထုတ်ခဲ့ရင်ထွက်လာပြီးတော့နောက်တစ်ဆယ်ရက်အကြာမှာအသိကြတယ်။2019ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကထုတ်ပြန်ပြီးထွက်လာတယ်။အဲ့ဒါကတော့ဒီတိကအဖြစ်အင်းနေရွာမှာဝိညာဉ်ဆယ်ဦးကိုစစ်တပ်ရဲ့အမှုကြီးနဲ့ ဒီတော့ဘာလဲဒီကွန်ရက်ရဲ့ထုတ်ပြန်ချက်မှာပါတဲ့အင်္ဂလိပ်ဘာသာနဲ့စူပီးယားရင်သဘောတည်းနည်းသူလည်းစကားလုံးနေဘူးပဲအဲ့ဒီမြန်မာစစ်တပ်ကတိကျပြန်တော့ထားတယ်မြန်မာစစ်တပ်ထုတ်ပြန်ချက်မှာပါတဲ့စာကြောင်းနဲ့ဆုံးတာဘာသူသားလဲဆိုတော့အဲ့ပါပြည့်စင်တဲ့ဘတ်ဂျက်တိတော့အဲ့ရာကြီးအစင်းလို့တင်ကြခြင်းမရှိဘူးဦးရင်းတိုက်သက်ဆိုင်မှုရှိတော့လည်းပဲ
ရောက်နေသားများကိုကိုကဲရန်တာဝန်ရှိတဲ့အဲ့ရာကြီးအစင်းလို့တင်ကြခြင်းမရှိဘူးဦးရင်းတိုက်သက်ဆိုင်မှုရှိတော့လည်းပဲရောက်နေသားများကိုကဲရန်တာဝန်ရှိတဲ့အဲ့ရာကြီးအစင်းလို့တင်ကြခြင်းမရှိဘူးဦးရင်းတိုက်သက်ဆိုင်မှုရှိတော့လည်းပဲရောက်နေသားများကိုကဲရန်တာဝန်ရှိတဲ့အဲ့ရာကြီးအစင်းလို့တင်ကြခြင်းမရှိဘူးဦးရင်းတိုက်သက်ဆိုင်မှုရှိတော့လည်းပဲရောက်နေသားများကိုကဲရန်တာဝန်ရှိတဲ့အဲ့ရာကြီး
ICC prosecutor lo English lo kho raw ma no thamla lo tet de byo ya ma sa cha bo sa cha lo a pi ma chi chi yaw tho sa cha de dang ma ni so chi ba le na so ka mo chi ya ma ga na na nge ye ke sa pu ya chi lo chi lo ong sang su di na me kha la de a khu chain thi lo na nge na ga ICC ne ba ma na nge ne tre ma lo ong sang su di na me me do de ke a di so na su si အပေါ်တောင်းကံဒီကိုလိုက်တာလူတကူချင်းကိုဥတီတဲ့အယူဘူးဆိုလို့ဆွဲချက်ဘူးမရှိဘူးလို့သူပြောထားပါလေအဲ့တော့လေညီမနိုင်ငံဒီလူတွေကတော့ဆက်စပ်မှတ်မယ်ပြီးတော့ကိုတပ်ပီတီနေမှာတော့အမှန်ပါပဲဆက်နေနေမှာကတော့ဝတ်လို့ဆွေးနွေးတယ်လို့ဒီတော့အိတ်ကအင်ဒီယာချက်တီကိုဘိုးဂျုံမူကြီးမင်းအောင်နိုင်ငံတော်အောင်သုံးချတယ်ဆိုတော့ ကျွန်တော်ဟဲ့တမျိုးဖြစ်သွားတယ်တမျိုးမြင်သွားတာပေါ့နောက်သူကထွက်ရောက်ပေါ့စာပေးသလားတော့ကျွန်တော်ကမျက်မှောက်ပြန်ရရှိသွားတယ်ဘယ်လိုလဲဥပဒေကြောင့်ကတပိုင်ဒါမြန်မာနိုင်ငံရဲ့ဒီကနေ့ဟာ2018ခုကြီးမှာအရာကြီးလို့ရှိရင်ဘယ်သူဟာတောင်းအရှိဆုံးလဲလို့ဆိုရဲမေကွန်ကအတော့ကိုအားလုံးသိပါတယ်အဖေကထက်တဲ့ကိစ္စပါတော့ဟောင်ကောင်ကြီးလာတဲ့ဗလာဘူဂျူလီမြောင်းနိုင်လားအဲ့ဒါဒီအထက် ဒီရဲ့ဒီမဲ့မာရှိတဲ့ထိတ်တာပုံကိုဒီညာစီအောင်မလားဆိုတဲ့အနေထားတွေကပေါ့နော်အဲ့တော့ကျွန်တော်ချုပ်ပြရလို့ရှိရင်ဘောင်သားကြီးနာမည်ဟာဟိုမေးတဲ့မေးတဲ့ကမှတ်လို့လေအရေးယူဟိုအစ်ခံမှုအရေးယူမှုအဆင်ကတော့အဲ့တော့ဝေးတယ်လို့ကျွန်တော်မြင်နေတယ်ဟုတ်ကဲ့ခင်ဗျကိုအောင်သူပြန်ပြီးတော့လိုင်းပေါ်ရောက်လာပါပြီခုနကကိုအောင်သူ ကိုကျွန်တော်မိထားတဲ့အချက်ပါပဲဒီစစ်တပ်နဲ့ရတားအုပ်ချုပ်မှုကညီမနိုင်ငံမှာကွဲပြားနေတဲ့သဘောရှိတယ်2008ဖွဲ့စည်းပုံရလဲအဲ့လိုပဲဖြစ်တယ်လူခွင့်ရေးတာဝန်ရှိတွေကိုနိုင်ငံကလည်းပြောပါတယ်အဓိကရပ်ဖက်ကနေပြီးတော့စစ်ဖက်ကိုမလွှမ်းနိုင်တဲ့အခြေအနေပြောအဲ့တော့အခြေအနေမျိုးမှာတုံဆန်းစစ်ကြီးကိုတရိပ်အပြစ်ပြောလို့ရနိုင်ပါမလားခုနကတင့်ဦးတင့်စွေလဲတော်တော်တင့်စွေလဲပြောထားပါတယ
ဒီကစဉ်းစားမှာနိုင်ငံအုပ်တွေဖြစ်တယ်နိုင်ငံအုပ်တွေကဆက်ဆံတိုင်းပြည်ရဲ့နေနမိတ်ချုပ်ချာအောင်ကြော်ပြီးတော့အထက်ဝင်ရောက်ရေးဝင်ရှိတယ်အဲ့လိုအခြေအနေကိုပြည်တွင်းဥပဒေကိုကြံပြီးတော့ခုခံလို့ရကိုမရဘူးအဲ့တော့နောက်ညွှန်ပြချက်ကဥပဒေမှာယတ္တာဆိုရအာဏာမရှိဘူးလို့အပေါင်းပြောနိုင်ငံအုပ်တွေကလက်ခံကိုအကြောင်းလုံးဝမရှိဘူးအဲ့တော့ယတ္တာခဏလေးလက်ရှိဒေါ်သာစုယူဆောင်နေယ เงินอะเส้นชีเดอเมตันเปลี่ยนทางจีมาได้เป็นหุ่นจีดูเนี่ยคนเต็มจอบูเปลี่ยนทางลงในเต็มหุ่นจีจูหลงดีกว่ามามองทุเรศหายไปจีหลงจีรู้กับบ้านนี่ดาวอุบิจาวยันซาดิสนาเนี่ยอาเจ็ดเนาะดิเช็คอ่าแล้วเราจะเจาะจงละตรงนี้มาสำหรับย้อนทุเรศเกษตรนั่นมาตรงนี้เนี่ยทุกอย่างดีเกษตรอย่างเงี้ยมันเงี้ยมาเส้นไล่ปีอะไรตัวชาวเชียงใหม่
ยังไงงามาสมาราปีนดูดีอย่างนี้ก็ต้องนั่งสุดแต่ดีก็จะกำหัวบุล่ะโอ้ยโดนนั่งสุดเยอะพ่อเจ้าเล็กขนาดเลย ตัวชินนี่กูเปลี่ยนภิโรอเสร็จไปบ่มั้ยตัวชินนี่ชุเลยลีไลบ่มาตัวเนี่ยชื่อว่าเลยだแม้เราขึ้นได้ยินขึ้นได้เราดูไปเราเต็มภิโรสุนีบ่มั้ยอีกจังซุเราอุชิเมกูเพิกออกจิมมาเลยครับอุชิเมดูตลอดเลยสุนีมีเมียนดูยาบ่เลยโอเคครับอู้อองดูเดี๋ยวเราเข้ามาเลยไอ้นี่ดูเว้ยครับเราเนี่ยเข้าชื่อบริบทของยาสุนนี่เราดีกาเวอุสุจะกาโกเตจิเมียนไลงาเราจะนั่นตัญญาโหอ่อเป้ยมาละนั่นตัญจะเป้ยมาก่อนสู้ลบไปงวย เดี๋ยวเราสารบัญชีเลยทำไมแม่เราดูกองจองจองท่านเดี๋ยวเราสมัครได้กันหรอลีไปพาลงเนี่ยตัวเที่ยวขี้เดือดเดียวเลยที่เจ้าเราตะกุลงไม่เอาลงมาดาวชีตุลุกินเลยที่เจ้าได้จากมือเราเราอะไรในงานนั้นก็อุ้ยในเรื่องนี้อยู่เราเราปีนี้อุ้ยเลยโอ้ลุกรู้เลยกองที่มันอยู่ในท้องชีกูเสียดายกันเลยเที่ยงใจนี่แหละชีเสียบีจีเราโอ้บีเราจีทวารายกองดูกันมาเมื่อก่อนในท้องชีกูที่บอกจีเราอุ้ยกูเราในงานนั้นก็อุ้ยในนี้อยู่
ถ้าจะได้เปลี่ยนที่สุดในเนี่ยลูกจะเอาเข้ามาดีกว่าโอเคครับอุ้ยมีชีวิตว่าจะเอาเอาอุ้ยไปก่อนจะมาเลยตัวเราไม่คิดจะวิ่งไปหุบไปเนาะส่วนนี้ตัวสุนีมีมังยาวเลยจริงๆว่าวิ่งไปแบบนี้โอเคพอจะมาคุยดีอเมริกามาหัวเปิดหน้าเดนเนี่ยจังหวัดเดียวแบบเนาะดีพอได้มาจากประมาณนิวอเมริกามาเดียวเท่าจังหวัดเดียวจังหวัดเดียวในยูเอสมาพี่อาจจะต้องใช้เนี่ยต้องเอาแต่ไม่ก็ทำยูชีเลยเนาะ โอ้พอได้มาแบบนี้ชุดเดียวพอได้มาแบบประมาณนี้ชุดเดียวเราประมาณนี้อะไรพอได้มาแบบนี้ชุดเดียวจะมุ่งเนี้ยมุ่งส่วนนี้มุ่งตัวละแล้วพี่เนี้ยดีโอ้สาวคนนั้นดูมีร่องตัดใจอยู่เนี้ยเท่ากันเลยดูละพอรู้แล้วส่วนงานว่างานว่าก็ดีเอาไม่เท่ากันจ้าลูกแล้วพี่น้องรู้ว่าจ้าลูกโอ้ดีอะคือตลอดชีวิตตัวเลยฮ่องกงเนี้ยประเทศใกล้ๆมาสุดๆสิ่งนี้โอ้จังหวะประมาณนี้งานดูเดียวนี้เนี้ย ตัวเยอะกูเชื่อตลาดมองตลาดบ่เนาะประมาณนี้เนี่ยตัวเยอะโอ้เชื่อมีดีแล้วเลยเชื่อเลยสุดยอดอารมณ์ยูฮามิวเลยเนี่ยเราพี่อันนี้อะไรสักอย่างโอ้คือดีดังนั้นสุดยอดที่เกี่ยวกับยูเอสยูเอ็นคงยูยาวเลยเสียชิงมาบ่เนาะจังหวะที่ชนะบ่แล้วก็คือในมุมมองชินเนี่ยบ่เนาะจังหวะที่จะไปชิลเลยไปเสียขาดจ้าลีจังหวะจะมีชนะบ่แล้วยังมีหลายเรื่องเนาะที่ถ้าสังเกตุระบบดีจริงเนี่ยบ่เนาะตัวที่เอเอว่ากันนี่ที่อาจารย์พัฒน์เลยสุดยอดที่
ဒီနေ့ကျွန်တော်တို့ရှင်ရင်တော့ဟိုတူးဆိုက်ရတဲ့ဂျိုရီပေါ့နော်ဒီဘက်ကလွန်လာလို့ရှိရင်ဟိုဘက်ကဖောက်လာလို့ရှိရယ်ဆိုတော့ဟာကျွန်တော်တို့အနေနဲ့ဟိုဟိုကဘာလေမှာပြဖို့အခွင့်အရေးများရနိုင်တာနော်ဟုတ်ကဲ့နောက်တစ်ခုကကြတော့ဟိုဟာဟိုဆရာဦးအောင်သူဆိုလို့ရှိရင်လည်းဒါဥပဒေအရေးအနေနဲ့ပေါ့နော်ဟိုသူ့နေသူ့ဘက်ကအနေနဲ့ကြည့်မယ်ဆိုလို့ရှိရင်
ဒီမှာနိုင်ငံမြန်မာပြည်ကကျွန်တော်တို့လိုမျိုးအဝေးရောက်ဒီနေရာပြောင်းခြင်းနဲ့လူတွေအတွက်နဲ့ဟိုဟိုဘာနော်ရှေးစားဟိုနေရရရဖို့အခြေအနေမျှော်လင့်ချက်အခြေအနေများရှိနိုင်သလားပေါ့နော်ဟုတ်ကဲ့ပေးနိုင်စနစ်တူကိုကျွန်တော်ပြန်လှည့်ကြမိပြီးပါမယ်ကျွန်တော်ဦးတော့ဒေါက်တာသွားရှင်တူကိုလှည့်ပြန်ပြီးပါအောင်မယ်ကုစားနီစုကုစားနီစုဆွနီလို့ရပါတယ်မြင်းများလို့ရပါတယ်တူတူတူပါဟုတ်လက်ရှိအနို
ဒါတော့ဒီအမေပြောတာနိုင်ငံတကာကူညီချက်ဆိုနိုင်ငံတကာပြောလာတဲ့အောက်မှာကတော့တည်ရင်ပြီးပြောမယ်ဆိုရင်နိုင်ငံတကာကူညီချက်ရောက်နိုင်မလားဆိုရင်မင်းတို့မဲ့အရှင်းတဲ့ပုံမျိုးတွေလို့ပြောစီမှာလေ
မက်ကင်ဇာဝင်းပြိမိရဲ့မိကုန်းရှိပါတယ်အဓိကကတော့ပထမတစ်ချက်ကကိုအောင်ထူးခုနလိုင်းကြလို့မကြားလိုက်ဘူးထင်တယ်ပထမချက်သူမိတာကခုနလိုမျိုးနိုင်ငံတကာတရားရုံးမှာမြန်မာဆွေရဒေါန်ဆန်းစုကြည်ဖြစ်စီဘုံယူကြီးမင်းအောင်လိုင်ဖြစ်စီတရားရေးအရာသူရင်ဆိုင်ရမယ်ဆက်ရတော့မယ်ဆိုရင်တစ်ဖက်မှာသူလက်နက်ကင်ဖွဲ့တွေပေါ့တန်းတားလက်နက်ကင်ဖွဲ့တွေ 2PA လို့အဖွဲ့တွေကနေပြီးတော့ကျူးလွန်ခဲ့တဲ့ဟာတွေရောဒါတွေရောချပြခွင့်ဒါတွေရောပေါ်သွားခွင့်အခြေအနေဖြစ်နိုင်သလားဆိုရဲနံပါတ်1မိကုံးမှာတခြားတန်းတားအဖွဲ့စည်းတွေကကျူးလွန်တဲ့ကိစ္စတွေကိုပေါ်လွင်လာနိုင်ပါလားလေ
โอเคครับดาติก้องเนี่ยมีคอมเมนต์อยู่ว่าနိုင်ငံတရားရုံးဆိုတာကတော့ဖြစ်ရင်ဘယ်ဘက်ကမှပြမလိုက်ဘူးအမှုရှိရင်တော့သူကစစ်စစ်ရှိမှာပဲသို့တော့နိုင်ငံတရားရုံးนี่ကဒီဥပဒေစိုးမိုးကြီးကိုချိုးဖောက်တဲ့ပုံပြင်းမှန်တဲ့အောင်မရှိရင်ဘူးအဲ့ဒါကိုကျွန်တော်လူလူနားလည်နေခြင်းပါတယ်အဓိကကတော့ခုနကျွန်တော်ရှင်းပြသွားတဲ့စိတ်ရဆုံးမှုလူသားဆန့်ကျင်ပြင်းမှုလူမျိုးတက်ပြမှုနောက် crime against torture ပေါ့War crime, crime against humanity, genocide, crime against torture. အဓိကဒီပြမှုကြီးလေးမျိုးနဲ့ဆိုင်တဲ့မှုကင်းကြီးတွေဟိုကျူးလွန်ကြောင်းတင်ရှားတဲ့တတိကံထောက်ထားရရှိပြီးဆိုရင်တော့ဖြစ်ရင်တစ်ချိန်တည်းမှာလည်းဆရာဆွေးရကြီးကြီးကြီးစုတင်လာပြီးဆိုရင်တော့ဖြစ်ရင်နိုင်ငံတိုင်းရောအသေးချင်ပါလေ။သို့တော့ခဏအချိန်ကြီးရောဖြစ်ရင်တိုင်းရင်းသားလက်နက်တော်လိုင်းဖွဲ့ကြီးဒီမှာဥပဒေစိုးမိုးရေးစတင်တဲ့မှုကင်းတွေရှိနိုင်တော့လေပဲခုနအစီအမျိုးဖြစ်တဲ့နိုင်ငံ
ပြုံးဆိုင်ရာဥပဒေရပြုံးမြောက်တဲ့ပြုံးကြီးတွေကိုအစီအစဉ်တရားကျူးလွန်ပါတယ်ဆိုတော့ကျူးလွန်မှုမျိုးတွေကိုနိုင်ငံတကာကနေ့ချင်းပေါ်ထုတ်ပြီးတဲ့ခါမှမကြားရဘူးခုနကတော့တစ်စီပြောသွားတယ်ဒီကိစ္စကနိုင်ငံရေးရလဲကဲဆက်ပါတယ်ဆိုတော့ဟုတ်ပါတယ်ခုနကအခုလိုဖြစ်နေတဲ့အချိန်ဒီမှာဒေါ်ဆန်းစုကြည်ဘက်ကခုနကကောင်ထူးပြောသလိုပါပဲတကယ်ဖြစ်နေတဲ့နိုင်ငံတကာအစီအစဉ်တွေ တယ်ဒီအခြေအနေကတော့သူ့အတွက်အဆိုးဖြစ်မလာနိုင်ဘူးလားတော့တက်ဆွေအမြင်သိကြပါလား
ကျွန်တော်နှစ်ချက်တင်ပြပါမယ်ပထမချက်ကတော့အခုမောက်ဆုံးဟိုဒီအပူလောင်ဆုံးတင်းကတော့ ICC ပေါ့နော်ဒီ ICC ကိုဗမာနိုင်ငံကလက်မထိုးမထားဘူးဒါကြောင့်မလို့ဟိုလက်မထိုးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတော့ဆွဲဝိုက်ပြီးတော့မြန်မာနိုင်ငံကိုဟလာဟိုဆွဲဖို့ဟိုကြိုးစားနေတဲ့အဆင့်ဖြစ်တယ်ပါလားပထမတစ်ချက်နောက်ဒုတိယတစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်စီသမ္မတကြီးဖြစ်စီဟာဒီအဖြစ်ပြက်ဒီပေါ်မှာရေငုံနှုတ်ပြီးနေတယ်လို့ကျွန်တော်လုံးဝမထင်ပါဘူး။အင်္ဂါတကာအဲဤလိုရေးကိစ္စတွေနိုင်ငံကိစ္စတွေတော်တော်များများမှာအများပြည်သူတို့မို့မီဒီယာကမသိနိုင်တဲ့အချက်လက်တွေနိုင်ငံတိုင်းမှာရှိပါတယ်။ဒါကြောင့်ဗမာနိုင်ငံအစိုးရဟာဒီအတွက်အဲစစ်တပ်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ရေငုံနှုတ်ပြီးနေတယ်လို့ကျွန်တော်မထင်ဘူး။တကယ်တော့ဆောင်ရွက်တင်တာတွေဆောင်ရွက်မယ်လို့ထင်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဘောဆိုကြည့်ကြည့်ချင်းစောကြည့်ကြည့်ထိတ်လိုက်လားဆိုတော့ကျွန်တော်တင်တယ်အမြင်ရတော့ထိတ်လိုက်နေပါလား။မပြောတဲ့အတွက်ရင်ငုံနှုတ်ပိတ်တလူဖြစ်နေတဲ့အတွက်ကအထင်လွဲထားတယ်၊တန်လျာဝန်ခံရတဲ့အတွက်ဒါဟာဟိုအမြင်အရအစိုးရပေါ်မှာအနှုတ်တဘောအထင်ခံရတယ်ကိုကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ diet လီလိုက်အစီအစဉ်အချိန်ကန့်သတ်ကြောက်အခုကျွန်တော်တို့ diet လီလိုက်အစီအစဉ်ရနာဝင်ပြီးပါကျွန်တော်တို့ဒီမှာအချိန်လိုက်ကုန်သွားလို့ပါပေါင်ဆွနေပြီးတဲ့ဥအောင်ထူအောင်ဥတင်စီကောကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လီလိုက်အစီအစဉ်ဒီမှာပဲရနာဝင်ပြီးပ
ါကိုသားညဦးအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါည diet လီလိုက်ဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်တပတ်နှစ်ချိန်ပုံမှန်ထုတ်လွှင့်ပေးနေတဲ့ diet လီလိုက်ဆွေးနွေးခန်းအစီအစဉ်တွေကတော့အင်္ဂါနဲ့စနေညတာညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုမနေ့ကထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ9:00 အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုညပိုင်းမှာတော့လူလူချမ်းမာရေးဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့အာကစားသတင်းလွှာသတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရဖို့ရှိပါလိမ့်ရှင်။အခုဗုဒ္ဓနှင့်မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။လာမည့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံရရေးအတွက်သမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားအစိုးရတရက်ရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်အပေါ်တရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုတရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကကြေညာလိုက်ပါတယ်။သမ္မတကိုတရားစွဲဆိုရေးအစီအစဉ်ကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်တွေများလာခဲ့ပြီးလွှတ်တော်တွေမှာအင်ကားနေတနေ့လုံးအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေစုဝေးခဲ့ကြပြီးတဲ့နောက်မှာနန်စီပလိုစီကအခုလိုကြေညာသွားတာဖြစ်ပါတယ်။ဒီကနေ့ဒီအချိန်ထိသမ္မတရဲ့လှုပ်ရက်တွေဟာအခြေခံဥပဒေကိုဆူဆူရွရွချိုးဖောက်မှုဖြစ်တဲ့သမ္မတအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဘယ်သူမှဥပဒေအထက်မှာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်နိုင်ငံနဲ့မှပဋိပက္ခဖြစ်ဖို့ကြိုးစားမှာမဟုတ်ပေမဲ့အမေရိကန်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့တော့လက်တုံနှင်းနေမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထရီရီညီလာခံမှာပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တရားမှုရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ128တန်းကျော်ထပ်ပြီးတော့ထောက်ပံ့မယ်အကြောင်းအင်ကာနီမှာပဲကြေညာလိုက်ပါတယ်
။ဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Greg Ban ဖြစ်ပါတယ်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.